EU ဥရောပသမဂ္ဂရဲ့ဌာနရေးစနစ်အတွက် NGO ရှိတဲ့နိုင်ငံများဆွေးနွေးမှမြန်မာနိုင်ငံကိုထည့်သွင်းလိုက်ပါတယ်။ငွေကြေးခဝချမှုနဲ့အကြမ်းဖက်အဖွဲ့တွေအပေါ်ငွေကြေးထောက်ပံ့မှုတွေကိုမဟာဗျူဟာကျကျမတားဆီးနိုင်ဘူးလို့ဆိုပြီးဒီစီးနင်းမှမြန်မာနိုင်ငံကိုဥရောပကော်မရှင်ကထည့်သွင်းလိုက်တာပါ
။ We are adding 12 countries to our list as the Financial Action Task Force found to have weak systems.Namely,
EU ရဲ့ဘဏ္ဍာရေးလုပ်ငန်းဆိုင်ရာအထူးအဖွဲ့ကငွေကြေးခဝချမှုအကြမ်းဖက်ဖွဲ့စည်းပြီးအပေါ်ငွေကြေးထောက်ပံ့မှုတိုက်ဖျက်ရေးစနစ်အားနည်းတယ်လို့တွေးရှိတဲ့မြန်မာနိုင်ငံအပါအဝင်ဘာဟားမား၊ဘာဘီဒေါ့စ်၊ဘော့စ်ဝါနာ၊ကမ္ဘောဒီးယား၊ဂါနာ၊ဇမေကာ၊မော်ရီရှပ်စ်၊မွန်ဂိုလီးယား၊နီကရာဂွာ၊ပနားမားနဲ့ဇင်ဘာဘွေစုစုပေါင်း12နိုင်ငံကိုစီးရင်းနဲ့ထည့်သွင်းလိုက်တဲ့အကြောင်းဥရောပကော်မရှင်ဒုတိယဥက္ကဋ္ဌကဒီနေ့နေလ9ရက်နေ့မှာကြေညာသွားတာဖြစ်ပါတယ်။ပြုပြင်ပြောင်းလဲမှုတွေညံ့ညံ့ဆန်းဆန်းလုပ်မယ်လို့ဒီနိုင်ငံတွေကတိပြုတဲ့အပေါ်မှာလည်းကြိုဆိုရဲလို့သူကပြောပါတယ်။ EU ဘဏ္ဍာရေးစနစ်ထဲကိုမတန့်ရှင်းတဲ့ငွေတွေစိတ်ဝင်နေတာအဆုံးတတ်ဖို့လိုအပ်တယ်လို့လည်းသူကပြောပါတယ်။အခုလိုမျိုး EU ရဲ့ဘဏ္ဍာရေးစနစ်အတွက်အနေနဲ့ရှိတဲ့နိုင်ငံစီးရင်းနဲ့ထည့်သွင်းခံရတဲ့အတွက် EU ဘဏ္ဍာလုပ်ငန်းတွေဘဏ္ဍာရေးလုပ်ငန်းတွေအနေနဲ့သူတို့နဲ့ဆက်ဆက်လုပ်ကိုင်နေတဲ့လုပ်ငန်းတွေဟာစည်ရင်းဝင်နိုင်ငံတွေမှာ EU ရဲ့စီးပင်းစည်းကမ်းတွေနဲ့အညီဆောင်ရွက်နေရလားဆိုတာစောင့်ကြည့်ရမှာဖြစ်ပါတယ်။ Reuters သတင်းထဲမှာတော့အဲ့ဒီစည်ရင်းဝင်နိုင်ငံတွေမှာလုပ်ငန်းဆောင်ရွက်နေတဲ့ကုမ္ပဏီတွေအနေနဲ့ EU ရဲ့ထောက်ပံ့မှုရတော့မှာမဟုတ်ဘူးလို့ပြောထားပါတယ်။အရင်ကစီးရင်းထဲမှာထည့်သွင်းထားတဲ့နိုင်ငံတွေထဲက6နိုင်ငံကတော့တိုးတက်မှုတွေရှိလာတဲ့အတွက်ဆိုပြီးတော့ EU ရဲ့အခုစီးရင်းထဲကနေဖယ်ထုတ်လိုက်ပါတယ်။အဲ့ဒီနိုင်ငံတွေကတော့ Bosnia Herzegovina, Guyana, Laos, Ethiopia, Sri Lanka နဲ့ Tunisia နိုင်ငံတွေဖြစ်ပါတယ်။ငွေကြေးခဝချနေတာအကြမ်းဖက်အဖွဲ့တွေအတွက်ငွေကြေးထောက်ပံ့နေတာတွေကိုတိုက်ဖြတ်ဖို့အစီအစဉ်တွေကိုလည်းဥရောပကော်မရှင်ကတချိန်တည်းမှာပဲထုတ်ပြန်ခဲ့ပါတယ်။နိုင်ငံတွေကြားပို့ပြီးဟန်ချက်ညီညီဆောင်ရွက်နိုင်ဖို့အစီအစဉ်တွေကိုချမှတ်တာဖြစ်ပါတယ်။လက်ရှိအားနည်းချက်တွေဟာကွက်တွေကိုပြင်ဆင်ဖို့လာမယ့်12လအတွင်းမှာဒီအစီအစဉ်တွေနဲ့ဆောင်ရွက်သွားမယ်လို့ဥရောပကော်မရှင်ထုတ်ပြန်ချက်မှာပြောကြားထားပါတယ်။